ဒီနိုင်ငံအနောက်ချမ်းမှာအရင်တစ်ဘက်ကကြောင်မီးသွေးတွင်ပောက်ကွဲမှုဖြစ်ပြီးတော့လူတွေအများကြီးတေဆုံးမှုနဲ့ပတ်သက်လို့မိုင်းကုမ္ပဏီအားရှိတွေပါဝင်လူ18ဦးကိုရဲကဖမ်းဆီးထားလိုက်ပါတယ်။စနေနေ့မှာတွင်းထဲကနေနောက်ဆုံးပိတ်အလောင်းနှလောင်းကိုတည်ထုတ်လာခဲ့လို့တေဆုံးသူအရေအတွက်စုစုပေါင်း300တဦးဖြစ်သွားပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုမနေ့ကလက်ဆတ်တက်လိုက်တာပါ။နိုင်ငံအနောက်ပိုင်းကအဆိုမှမျိုးကကြောင်မီးသွေးတွေမှာပြီးခဲ့တဲ့အင်္ဂါနေ့မှာလျှက်စစ်တပ်အားပေးဆက်ပောက်ကွဲပြီးနောက်မီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားချိန်မှာတွင်းလုံသား800လောက်မြေရောက်ထဲမှာရောက်နေကြတာပါ။တေဆုံးသူတွေကအများပြားဟာကာဗွန်မိုနောက်ဆိုက်ဓာတ်ငွေအစိတ်တင်တာနဲ့အသက်ရှူကျက်တာတွေကြောင့်တေဆုံးရတယ်လို့ယူဆရပါတယ်။ဒီဖြစ်ရကြောင်အစိုးရနဲ့ဘေးရန်ရဲ့ကင်းချင်းရေးကိုဂရုမစိုက်တဲ့ကြောင်မီးသွေးတွင်ပိုင်ရှင်တွေကိုရည်ရွယ်ပြီးတော့နိုင်ငံအနှံ့ပြားမှာဆန္ဒတွေပြခဲ့ကြပါတယ်။ကြောင်မီးသွေးတွင်ကုမ္ပဏီဆိုမာကမောကတော့သူတို့ရဲ့ပေါ်ဆမှုလို့ပြောနေတာကိုညှင်းဆိုထားပါတယ်။